စစ်တပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားတံခါးမှုတွေလုပ်နေချိန်မှာပဲဒီတံခါးမှုတွေကိုမမှုတဲ့ပုံစစ်တပ်ကတုံ့ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားပါတယ်ဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသူကပြောပြခဲ့တာဖြစ်ပါတယ်
I had discussion with the army and I warned them that member states and security council might take huge strong measures and the answer was we are used to sanctions and we
စစ်တပ်နဲ့ဆွေးနွေးခဲ့စဉ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီကကြီးမားပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်တယ်လို့တတိပေးခဲ့ပါတယ်သူတို့ဘက်ကပြန်ပြောတာကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခံရတာကျင့်သားရနေပြီအရင်ကဒဏ်ခတ်အရေးယူမှုတွေလုပ်ခဲ့ပေမဲ့လွတ်မြောက်ကျော်လွှားနိုင်ခဲ့တယ်လို့တုံ့ပြန်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောပြတာပါမြန်မာနိုင်ငံတနိုင်ငံနဲ့အထူးချံဖြစ်မယ်လို့သူကထပ်ပြီးတတိပေးတဲ့အခါမှာလည်းရှိတဲ့မိတ်ဆွေအနေငယ်နဲ့အလုပ်ဖြစ်အောင်ပေါင်းသင်းဆက်ဆံသွားရမှာဖြစ်တယ်လို့စစ်တပ်ဘက်ကသူ့ကိုတုံ့ပြန်ခဲ့တယ်လို့ပြောပါရတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တော်တော်ပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့သူထင်မြင်ကြောင်းမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားခဲ့ပါရတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရပ်သွားအောင်ဆွေးနွေးမှုကနေပဲအပြေချနိုင်မယ်လို့ထင်တဲ့အတွက်သူ့အနေနဲ့စစ်တပ်နဲ့ဆက်ပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါရတယ်။